အီရတ်နိုင်ငံကာရစ်ဖြိုတော်အဘင်မှာတူရကီကောင်စစ်အရာရှိတူစနပ်ပစ်ခံရပြီးသေဆုံးသွားပါတယ်။စားသောက်ဆိုင်တစ်ခုအတွင်းမှာပြစ်ဒဏ်ခံရတာဖြစ်တယ်လို့တူရကီနိုင်ငံရဲ့ဝန်ကြီးဌာနကအတည်ပြုပါတယ်။ဗလူးနေရုံကအဲ့ဒီကောင်စစ်ဝန်ထမ်းတချို့စားသောက်ဆိုင်ကိုရောက်လာပြီးမကြခင်မှာပဲစနပ်နှစ်လက်ကင်ထားသူတူကပြစ်ခတ်ခဲ့တာဖြစ်တယ်လို့စားသောက်ဆိုင်ပိုင်ရှင်ကိုညှဉ်းပန်းပြီးတူရကီအနာဒိုလုသတင်းဌာနကဖော်ပြပါတယ်။သေဆုံးသူဟာတူရကီဒုတိယကောင်စစ်ဝန်ချုပ်ဖြစ်ပြီးနောက်ထပ်သေဆုံးသူအများအပြားရှိသေးတယ်လို့အီရတ်အစိုးရပိုင်းသတင်းဌာနကဆိုပါတယ်။ဒီလို့ရဟာဆက်ဆုပ်ရွံ့ရှာပွဲကောင်းတဲ့လုတ်ကြံသက်ဖြတ်မှုဖြစ်ပြီးလုတ်ကြံသူကိုအများဆုံးရှာဖွေဖော်ထုတ်ပေးဖို့အီရတ်နဲ့ဒေသဆိုင်ရာအာဏာပိုင်တွေကိုတူရကီနိုင်ငံသားရဲ့ယုံကတောင်းဆိုထားပါတယ်။တူရကီသမ္မတရစက်တယစ်အာဒိုဝန်ကလည်းဒီလို့ရဟာအမုန်းတရားကိုအခြေခံတဲ့တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်။ဘယ်သူဘယ်ဝါရဲ့လက်ချက်ဆိုတာကိုလောလောဆယ်မသိရသေးပါဘူး။သနတ်သမားဟာကျန်းမာပါတူဦးမောင်းနှင်တဲ့ကာနဲ့ထွက်ပြေးလွတ်မြောက်သွားတယ်လို့ကတ်လုံချွေအရာရှိတွေကဆိုပါတယ်။အီရတ်နိုင်ငံမြောက်ပိုင်းတောင်ထူထပ်တဲ့ဒေသတစ်ပိုင်း PKK ခေါ်ကာဒစ္စတန်လူ့သမားပါတီထိန်းချုပ်နယ်မြေမှာတူရကီအစိုးရပြင်းထန်တဲ့ထိုးစစ်တွေဆင်နွှဲနေပြီး PKK ကိုလည်းအကြမ်းဖက်အုပ်စုတစ်ခုအဖြစ်တူရကီကသတ်မှတ်ထားတာဖြစ်ပါတယ်။